IS စစ်သွေးကြွအုပ်စုတွေကျူးလွန်ခဲ့တဲ့ပြည်မှုတွေအပေါ်မှာရော်ကြီးပြန်ပေးဖို့အီရန်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။စစ်သွေးကြွတွေကိုထောင်ချရေးယူလာမျိုးတွင်တေဒံပေးုံနဲ့မကဘဲနဲ့ငွေကြေးရပါရော်ကြီးပေးတဲ့နယ်လို့အီရန်လွှတ်တော်ဥက္ကဋ္ဌကမနေ့တုန်းကပဲပြောပါတယ်။အီရန်ပြည်သူတွေကိုထိခိုက်နစ်နာအောင်အီရန်နိုင်ငံတွင်ပျက်စီးမှုတွေရှိအောင်ပြစ်မှုကျူးလွန်ခဲ့ကြတဲ့သူတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေကနေရော်ကြီးပေးဖို့အီရန်လွှတ်တော်ကနေတရားဝင်တောင်းဆိုကြောင်းအီရန်လွှတ်တော်ရဲ့ဥက္ကဋ္ဌမိုဟာမက်အယ်ဘူလ်ဘူစီကဝါရှင်တန်ဒီစီမှာမနေ့တုန်းကပဲသတင်းတော်တွေကိုပြောခဲ့ပါတယ်။အီရန်နိုင်ငံအတွင်းမှာထိခိုက်ပျက်စီးမှုတွေလုပ်တဲ့အီရန်နိုင်ငံသားတွေကိုတေချေအောင်ဆုံးရှုံးအောင်လုပ်တာတွေနဲ့ပတ်သက်ပြီးတော့ဒီကိစ္စကိုသူတို့တာဝန်ယူရမယ်လို့ဆိုပါတယ်။အခုလဇာမန်တို့ကအမေရိကန်ရဲ့အကူအညီနဲ့ဆီးရီးယားမှာလှုပ်ရှားနေတဲ့တပ်ဖွဲ့တွေကဒီဖမ်းဆီးမိတဲ့ပြင်သစ်နိုင်ငံက IS သွေးကြွ14ဦးကိုအီရတ်ထောင်ကိုလွှတ်ပြောင်းပေးခဲ့ပြီးတော့တရားဥပဒေရဆောင်ရွက်မှုတွေစတင်လှုပ်ဆောင်နေပါပြီ။